အရှင်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရှင်မောင်ကိုအမှုန်ဖွင့်ထားတယ်လို့ကြားသိရလို့ပါခင်ဗျာ။ဘာအမှုန်နဲ့ဖွင့်ထားတာပါလဲခင်ဗျာ
။အဲဦးရှင်မောင်ကိုကျွန်တော်တို့အကျန့်ဖြတ်တိုက်ဖြတ်ရေးဥပဒေပုံမှန်50နဲ့အမှုန်ဖွင့်ထားပါတယ
်။ဘယ်တော့ကအမှုန်ဖွင့်ထားတာပါလဲခင်ဗျာ
။အော်သူ့ကိုအမှုန်ဖွင့်တဲ့နေ့ကဟိုတရက်6လ2019
သူ့ကိုဘလို့အကြောင်းပြချက်တင်နေအမှုန်ဖွင့်ထားတာပါလဲခင်ဗျာ
။သူ့ကိုအကြောင်းပြချက်ကသူကဗီဒီယိုလိုက်ဆိုင်နေနေမတော်ဒေတာအတွက်မှာလက်ရှိဖြစ်ပေါ်နေတဲ့ဖြစ်စဉ်အမှန်တွေကိုဖုံးကွယ်ပြီးတော့နိုင်ငံတော်အစိုးရက26/2019ရဲ့နေ့မှာမြန်မာနိုင်ငံတော်အကြမ်းဖြတ်မှုတပ်ဖြတ်ရေးဗဟိုခွဲအမိန့်ကြော်ညာစာအမှတ်တင်ပြဆောင်2019နဲ့အကြမ်းဘက်အဖွဲ့လို့ကြေညာတဲ့အစိုးရဘင်္ဂလီအကြမ်းဖက်များနဲ့အကြမ်းဖက်များတို့တာဝန်ရှိသောအာရကန်ရူရင်ဂျာဆာဗေးရှင်းအာမီ ARSAE လို့ဆောင်ရွက်များကိုတမင်ဖုံးကွယ်ရန်အတွက်အကြမ်းဖက်ဘင်္ဂလီများ၏လုံရက်ပေါ်အကာအကွယ်ပြုဝါဒဖြန့်ရန်နှင့်ဘင်္ဂလီအကြမ်းဖက်သမားတွေကမိချုပ်ဖြတ်စင်းမှု၏မရထောင်ဖောက်ခွဲမှုပြုလို့အာပေကူကြီးလုံသောမှုပြုလို့တဲ့တင်းလို့ရဲ့ရွေချက်ပြန့်လူမှုကွန်ရက်မှာထွက်ပြန်ခဲ့တဲ့အတွက်အယူဆောင်တာဖြစ်ပါတယ
်။သူကလက်ရှိအခုပင်မှာနေထိုင်တာပါလေခင်ဗျ။အခုလိုအမှုဖိနှားတာနဲ့ပတ်သက်ပြီးတော့ရောသူ့ကိုအကြောင်းကြားထားတာမျိုးရှိပါလားခင်ဗျ။အ
ဲသူပင်မှာနေထိုင်လဲဆိုတော့ကျွန်တော်တို့စုံစမ်းသေးပါသူ့တို့ဘာမှအကြောင်းမကြားသေးပါဘူးစစ်ဆေးသေးပါကြ။
တချို့ကလည်းပြေပမှာနေထိုင်နေဆိုပြီးတော့လည်းပြောဆိုတာရှိတယ်ပေါ့နော်။ဆိုတော့ပြေပမှာနေထိုင်တဲ့လူတယောက်ကိုဘလို့အရေးယူဖို့ရှိပါလေခင်ဗျ။
ဒါတော့တက်ဆက်ရဌာနအချင်းချင်းညှိနှိုင်းပြီးတော့ဥမာနိုင်ငံဆက်ကြော်တို့ဘာလို့ညာတို့ပေါ်လေဗျာအင်တာဗိုတို့ဒါမျိုးတွေနဲ့ညှိနှိုင်းပြီးတော့အယူယူသေးလဲယူရမှာပါဗျာဒါတော့ကျွန်တော်တို့ဟိုစစ်စစ်သေးပဲရှိပါသေးတယ်ဘလို့အယူယူမယ်ဆိုတာတော့တခါတည်းဘူးပြောလို့မရသေးဘူးပေါ့နော
်ဟုတ်ကဲ့ဒီဥရွှေမောင်အမှုအပြင်တခြားဒီအကြံဖတ်ဥပဒေနဲ့ပတ်သက်ပြီးတော့အမှုဖင်ထားတဲ့တခြားအမှုတွေရောရှိပါလားခင်ဗျာ
မရှိဘူးဗျာမရှိဘူး
ဆရာတို့ဒီအမှုနဲ့ပတ်သက်ပြီးတော့ဘလို့မျိုးဆောင်ရွက်နေတယ်ဆိုတာလေးပြောပြပြောအောင်ခင်ဗျာ
အဲဒီမှုကိုကျွန်တော်တို့ဘုရားမြို့မှာရေစခန်းမှာပို့ပြီးစုံစမ်းစစ်ဆေးပြီးတော့အခုတော့ပုံပြင်တက်ခွဲကတာဝန်ယူပြီးဆက်လက်စစ်ဆေးနေပါတယ်
ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ခင်ဗျအ
ဲဟုတ်ပါဘူးဆရာ